တရုတ်ဝန်ကြီးချုပ်လီကော့ချောဟာအိန္ဒိယနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်မေလ၁၉ရက်ဒီကနေ့တနင်္ဂနွေနေ့မှာစတင်သွားရောက်မှာဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်ရဲ့ပထမဆုံးအိန္ဒိယနိုင်ငံခီးစဉ်ဟာအာရှနိုင်ငံကြီးနှစ်ခုကြားအချိန်အတော်ကြာကလေးကရှိလာခဲ့တဲ့နေဆက်တင်းမာမှုပြဿနာတွေကိုဖြေရှင်းပြီးတော့နိုင်ငံဗျူဟာမြောက်ဆက်ဆံရေးနဲ့ကုန်သွယ်ရေးတွေကိုတိုးချက်သွားဖို့အတွက်လေဖြစ်ပါတယ်ဒါဟာဝန်ကြီးချုပ်ရာဒူစတင်ချိန်ကစပြီးတော့တရုတ်ဝန်ကြီးချုပ်ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပြီးတော့သူဟာအိန္ဒိယနိုင်ငံအပြင်ပါကစ္စတန်ဂျာမနီနဲ့ဆွစ်ဇာလန်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်တရုတ်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံမှာရှိနေစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပြီးတော့တခြားအိန္ဒိယခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်အဲနောက်မှာတော့တရုတ်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံရဲ့နျူကလ িয়ার ပြိုင်ဘက်နိုင်ငံဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတွားရောက်မှာပါတရုတ်နိုင်ငံဟာအိန္ဒိယနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့လာမယ့်2015ခုနှစ်မှာနိုင်ငံကုန်သွယ်မှုကိုအမေရိကန်ဒေါ်လာ100ဘီလီယံအထိတိုးမြှင့်သွားဖို့လည်းရည်ရွယ်ထားပါတယ်ခင်ဗျာ။